တရုတ်ရဲ့ဒီရဲကင်းတပ်ဖွဲ့နဲ့ပူးရဲစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာကတော့ထိုင်ဝမ်ကိုအလေးအနက်အသိပေးတာဖြစ်ပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ဧပြီလ10ရက်နေ့ကပြောကြားလိုက်ပါတယ်။ပြည်ပအဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ထိုင်ဝမ်ခွဲထွက်ရေးလိုလားတဲ့တပ်ဖွဲ့တွေရဲ့ရန်စမှုကိုတတိပေးတာပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ One Webin ကပြောကြားသွားတာဖြစ်ပါတယ်။စစ်ရေးလေ့ကျင့်မှုရဲ့နောက်ဆုံးရက်တနင်္လာနေ့မှာတော့လေကြောင်းရေကြောင်းပိတ်ဆို့တိုက်ခိုက်မှုစစ်ရေးလေ့ကျင့်ခန်းတွေကိုထိုင်ဝမ်ကျွန်းတဝိုက်မှာကျင်းပသွားပြီးတော့တရုတ်လေရင်တင်စစ်သည်မော်ရှန်တုံးလည်းပါဝင်ပါတယ်။ထိုင်ဝမ်ဘက်ကလည်းဒီလိုမျိုးတရုတ်တို့ရဲ့စစ်ရေးလေ့ကျင့်မှုကိုတေချာဆောင်ကြည့်နေကြပြီးတော့တရုတ်ဘက်ကစစ်တိုက်လေရင်တဒါဇင်နဲ့စစ်ရေးစင်ဆက်တဆင်းပါတယ်လို့ပြောပါတယ်။ဂျပန်ဘက်ကလည်းတောက်ကြနေ9ရက်ကနေတနင်္ဂနွေနေ့ဧပြီလ9ရက်နေ့အထိတရုတ်ရဲ့ရှန်တုံးလေရင်တင်တင်မော့ကနေတိုက်လေရင်နဲ့ရဟတ်ရင်အကြိမ်120အတက်ဆင်းပြုလုပ်ခဲ့ပြီးတော့အဲ့ဒီစစ်ရေးလေ့ကျင့်မှုဟာရှန်တုံးစစ်တင်မော့အပြင်တခြားတိုက်ခတ်ရေးစစ်ရေးရင်တွေထောက်ပံ့ရေးရင်တွေကဂျပန်နိုင်ငံရဲ့မီယာကိုကျွန်းနဲ့မိုင်140ကျော်အကွာလေးအထိကောင်ရောက်လာခဲ့ပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့ကပဲပြောကြားခဲ့ပါတယ်ရှင်။